ကိုဖြစ်ကံယောဂပြတ်နှံ့ခြင်းမဖြစ်ခင်ကလေးကဖျားဘူးတွေကိုပိတ်ပင်ထားတဲ့ဆော်ရီအိုင်ဗျာနိုင်ငံဟာစနေနေ့မှာပထမဆုံးအနေနဲ့ဟာ့ချ်ဖျားဘူးခီးတွေကိုကြိုဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကဖျားဘူးတွေစနေနေ့မှာ၄ကျောင်းကနေဆော်ရီနိုင်ငံမဒီနာမြို့ကိုရောက်ရှိကြပြီးရှေးလာမှာဟာ့ချ်ဝတ်ပြုဖို့အတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့လာမယ့်သတင်းပတ်ထဲနိုင်ငံတောင်ပိုင်းမှာရှိတဲ့မက္ကာမြို့ကိုသွားရောက်ဖို့စီစဉ်နေတယ်လို့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြနေကြပါတယ်။အင်ဒိုနီးရှားနိုင်ငံကဖျားဘူးတွေလာရောက်တာဒီနှစ်ထဲမှာပထမဆုံးဖြစ်ပြီးနောက်ထပ်မလေးရှားနဲ့အိန္ဒိယကဖျားဘူးလေယာဉ်တွေလာရောက်ကြလိမ့်မယ်လို့လဲဆော်ဒီနိုင်ငံဟာ့ချ်ဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူမိုဟာမက်အယ်ဘဂျာဝီကနိုင်ငံပိုင်မီဒီယာရုပ်သံဌာနကိုပြောကြားပါတယ်။ကမ္ဘာမှာဖျားဘူးတွေအများဆုံးစုစည်းရာနေရာတွေထဲမှာအပါအဝင်ဖြစ်တဲ့မက္ကာမှာကတ်ယောဂါမတိုင်ခင်2019ခုနှစ်ကဆိုရင်မွတ်စလင်ဖျားဘူးပေါင်း2000ကျော်လောက်အထိလာရောက်ခဲ့ကြပါတယ်။ကိုဗစ်ကယောဂါဖြစ်ပွားပြီးတဲ့နောက်ဖျားဘူးတထောင်ပဲခွင့်ပြုတော့မယ်လို့ဆော်ဒီအစိုးရကကြေညာခဲ့ပါတယ်။အဲဒီနောက်မှာဆော်ဒီနိုင်ငံသားတွေနဲ့မက္ကာမှာနေထိုင်ကြသူတွေကကိုဗစ်ကယောဂါကာကွယ်ဆေးအပြည့်ထိုးထားတဲ့သူတွေကိုပဲမက်စလင်နဲ့မွတ်စလင်ပေါင်း6000ကိုရွေးချယ်ဖျားဖူးခွင့်ပြုခဲ့ပါတယ်။ကိုဗစ်ကယောဂါမဖြစ်ပွားမှုကဆိုရင်ဆော်ဒီနိုင်ငံအနေနဲ့ဟာ့ချ်ဖျားဘူးတွေစီကဝင်ငွေဒေါ်လာတန်ပေါင်း12000ရရှိပြီးနိုင်ငံအတွက်အဓိကဝင်ငွေလည်းဖြစ်ပါတယ်ခင်ဗျာ။